အခုဆိုလွတ်တော်တွင်ဒုသမ္မတရွေးချယ်ပွဲတွေပြီးဆုံးခဲ့ပါပြီ။သမ္မတရွေးချယ်ပွဲမလုပ်ရသေးပေမဲ့ဘယ်သူသမ္မတဖြစ်လာမယ်ဘယ်သူတွေဒုသမ္မတဖြစ်လာမယ်အသေးချာပြောနိုင်ပြီဖြစ်ပါတယ်။ဒီကနေ့တစ်ဆင့်ပေါ်ပေါက်လာမယ်သမ္မတကဖွဲ့စည်းမယ်အစိုးရအဖွဲ့ဆိုတာဘလို့အစိုးရအဖွဲ့မျိုးဖြစ်မယ်ဆိုတာကိုလည်းမှန်းဆကြည့်နိုင်ပါပြီ။ဒီအစိုးရအဖွဲ့တဲ့အနေနဲ့တိုင်းပြည်ရဲ့ငြိမ်းချမ်းရေး၊တည်ငြိမ်ရေး၊ဖွံ့ဖြိုးတိုးတက်ရေးနိုင်ငံတကာအလဲမှာကြဆင်းခဲ့တဲ့မြမဂုံသိက္ခာမြင့်တင်ရေးဘလောက်ထိအကောင်ထည်ဖော်နိုင်မလဲဆိုတာဒီကနေ့ဆွေးနွေးတင်ပြသွားပါမယ်
။လာမယ့်ရက်ပိုင်းအတွင်းသမရရွေးချယ်တင်မြောက်ပွဲလုပ်ပြီးသွားရင်ပေါ်ပေါက်လာမယ့်နိုင်ငံတော်အကြီးအကဲတွေကတော့သမရဦးထင်ကျော်ဒုသမရတွေဖြစ်အငိမ့်စားဒုဗိုလ်ချုပ်ကြီးမြင့်ဆွေနဲ့ဦးဟင်နရီဘန်တီယူတို့ဖြစ်ပါလိမ့်မယ်။ရွေးချယ်ခံရသူတွေနဲ့ပတ်သက်တဲ့အချက်အလက်ကိုကြည့်ရင်အစိုးရပုံသဏ္ဍာန်အကြမ်းဖျင်းပေါ်နိုင်ပါတယ်။အားလုံးသိကြပြီးဖြစ်တဲ့အတိုင်းအခုလိုသမရရွေးချယ်တင်မြောက်ပွဲမတိုင်ခင်တုန်းကဒေါ်ဆတ်စုကြည်နဲ့ NLD ပါတီဟာဒေါ်စုကိုသမရအဖြစ်တင်မြောက်နိုင်ရေးတက်မတော်ကာကွယ်ရေးဦးစီးချုပ်နဲ့တွေ့ဆုံဆွေးနွေးတာတွေရှိခဲ့ပါတယ်။ဆွေးနွေးမှုတွေနဲ့ပတ်သက်ပြီးနှစ်ဖက်တရားဝင်ထုတ်ဖော်ပြောဆိုမှုတွေမရှိပေမဲ့ဒေါ်ဆတ်စုကြည်သမရဖြစ်ရေးပုံမှန်59စာလုံးကိုယာယီဆိုင်းငံ့ထားရေးညှိနှိုင်းလို့မရဘူးဆိုတာပေါ်လွင်ပါတယ်။ဒီအတွက်ဒေါ်ဆတ်စုကြည်ဟာလာမယ့်အစိုးရအဖွဲ့အစ်ကိုဦးဆောင်နိုင်ဖို့သူကိုကူညီနိုင်မဲ့သမရတယောက်ရွေးချယ်ရေးလုပ်ရပါတော့တယ် NLD ကရွေးချယ်တင်မြောက်မဲ့ဒီသမရဟာတိုင်းပြည်အထွတ်အထိပ်တာဝန်ယူမယ်ဆိုတာထက်အစိုးရအဖွဲ့ကိုဦးဆောင်မဲ့ဒေါ်ဆန်းစုကြည်ကိုကူညီမဲ့သူဖြစ်ဖို့ပိုးပြီးအဓိကကြပါတယ်တရားဝင်သဘောအရသမရတာဝန်ယူမဲ့သူဟာနိုင်ငံအထွတ်အထိပ်လည်းဖြစ်လုပ်ပိုင်ခွင့်တွေကလည်းအလွတ်အလွန်များတာမို့ဒေါ်ဆန်းစုကြည်ကိုကူညီနေရင်တချိန်ချိန်မှာစိတ်သဘောထားကြောင်းသွားတာမျိုးဖြစ်လို့မရပါဘူး။ဒေါ်ဆန်းစုကြည်နဲ့နည်းနည်းလေးမှသဘောထားကွဲလဲလို့မရပါဘူး။အလွန်သစ္စာရှိမှဖြစ်မယ့်အနေအထားမျိုးပါ။တစ်ဖက်မှာလည်းနိုင်ငံသမရဖြစ်နိုင်လောက်တဲ့ပညာမျိုးရိုးဂုံအင်ကာဆိုတာမျိုးလည်းလိုပါသေးတယ်။ဘလို့ပဲဖြစ်ဖြစ်ဦးထင်ကျော်ကိုဒေါ်ဆန်းစုကြည်ကိုယ်တိုင်ရွေးချယ်ခဲ့တာဖြစ်ပါတယ်။အတိတ်တွေကတော့ဦးထင်ကျော်သမရတာဝန်ယူမယ်ဆိုတာဟာဒေါ်ဆန်းစုကြည်ကိုယ်တိုင်အစိုးရအဖွဲ့ကိုဦးဆောင်သွားမယ်ဆိုတဲ့သဘောပါ
။ချင်းတိုင်းရင်သာစစ်အရာရှိဟောင်းဦးဟင်နရီဘန်တီယူကိုရွေးချယ်တင်မြောက်တာကတော့တိုင်းရင်သာအရေးရှိတန်းတင်တဲ့သဘောဖြစ်ပြီး NLD ခေါင်းဆောင်တွေစုပေါင်းတိုင်ပင်ရွေးချယ်ဒေါ်ဆန်းစုကြည်ကအတည်ပြုပေးခဲ့တာဖြစ်ပါတယ်။တမတော်ဘက်ကရွေးချယ်ပေးတဲ့ဒုသမရဦးမြင့်ဆွေကတော့အုတ်ချုပ်ရေးပိုင်းမှာနှစ်ပေါင်းများစွာပါဝင်လာခဲ့သူဖြစ်ပါတယ်။သိမကြခင်တိုင်းပြည်အာဏာအလွှဲပြောင်းလုပ်တော့မယ်ဆိုတဲ့အခါမပြီးပြတ်သေးတဲ့ပြီးပြတ်ပြီးဆက်လက်ပတ်နေသေးတဲ့အရင်စစ်ဗိုလ်ချုပ်ဟောင်းတွေသူတို့မိသားစုဝင်တွေသူတို့နဲ့နီးစပ်သူတွေရဲ့အကျိုးစီးပွားအမြောက်များကြံရစ်ပါတယ်တချို့အကျိုးစီးပွားတွေကတော့တတ်မတော်နဲ့ဆက်ဆက်နေပါတယ်ဒီလိုအကျိုးစီးပွားပေါင်းမြောက်များစွာကိုအကာအကွယ်ပေးနိုင်မဲ့စကားပြောပေးနိုင်မဲ့သူတယောက်စစ်ဗိုလ်ချုပ်တွေနဲ့စစ်ဗိုလ်ချုပ်ဟောင်းတွေဘက်မှလိုအပ်နေပါတယ်အဲ့ဒီလိုအပ်ချက်နဲ့အကန့်ညီဆုံးဟာအရင်ရန်ကုန်တိုင်းတိုင်းမှုဟောင်းရန်ကုန်တိုင်းဝန်ကြီးချုပ်ဟောင်းအငိမ့်စားဒုဗိုလ်ချုပ်ကြီးမြစ်ဆွေဖြစ်ပါတယ်။သူဟာစစ်ဗိုလ်ချုပ်တိုင်ဝမ်ရဲ့အကျိုးစီးပွားကိစ္စတွေကိုထဲထဲဝင်ပါဝင်ပတ်သက်သိရှိနားလည်နေသူဖြစ်တယ်လို့လက်ရှိဝန်ကြီးဌာနအသီးသီးကများပြားလှတဲ့စစ်ဗိုလ်ဟောင်းတွေအပေါ်လဲဩဇာညောင်းသူဖြစ်တာကြောင့်ဒုသမ္မတအဖြစ်ရွေးချယ်တင်လိုက်တာဖြစ်နိုင်ပါတယ်
။ဒေါ်ဆန်းစုကြည်ဦးဆောင်ဖွဲ့စည်းမဲ့အစိုးရပုံပန်းတရံနဲ့ပတ်သက်ပြီးတော့လဲ NLD ပြောခွင့်ရဦးညံဝင်းကအရေးအမွတ်ပြောဆိုထားပြီးဖြစ်ပါတယ်။ NLD ပါတီကနည်းနည်းပဲပါမယ်ကျန်းသာအသိပညာရှင်တွေအတတ်ပညာရှင်တွေကျွမ်းကျင်သူတွေနဲ့တိုင်းရင်းသားတွေဖြစ်မယ်လို့ဆိုထားတာပါ။ဒါကြောင့်အစိုးရအဖွဲ့တစ်ခုလုံးကိုခြုံငုံသုံးသပ်ကြည့်လိုက်ရင်ထိတ်ဆုံးမှာဒေါ်ဆန်းစုကြည်ကိုကူညီမဲ့အယက်သားသမရ၊နောက်စစ်ဗိုလ်ချုပ်ဟောင်းဒုသမရတယောက်နဲ့တိုင်းရင်းသားဒုသမရတယောက်ဝင်ကြီးဌာနတွေကိုကြည့်လိုက်ရင်လည်း NLD NLD ပြင်ပကပုံကိုယ်တွေတက်မတော်သားဝင်ကြီးတွေစသဖြင့်ပူးတွဲပါဝင်မှာဖြစ်ပါတယ်။အစိုးရအဖွဲ့ဆိုတာဟာပြည်သူလူထုကရွေးချယ်တင်မြောက်ပေးလိုက်သူတွေကရွေးချယ်ထားသူတွေနဲ့တက်မတော်သားစစ်အရာရှိတွေစုစည်းထားတဲ့ပုံတံတန်မျိုးပါအခြားတစ်ဖက်မှာလည်းတက်မတော်ဟာတတိတခြားတရှိနေပြီးဩစာကြီးတဲ့တက်မတော်ကာကွယ်ရေးဦးစီးချုပ်လည်းရှိနေမှာဖြစ်ပါတယ်ဒီမိုကရေစီအတွင်ကူပြောင်းရေးပထမအဆင့်လို့ခေါ်နိုင်တဲ့ဒီအခြေအနေအောက်မှာတိုင်းပြည်ကိုပြည်သူတွေကရွေးကောက်တင်မြောက်လိုက်သူတွေနဲ့တက်မတော်စစ်ကောင်းဆောင်တွေပူးတွဲအုပ်ချုပ်တဲ့ပုံစံတန်အဖြစ်တွေ့မြင်ကြရပါလိမ့်မယ်။
ဒါကြောင့် NLD အစိုးရလက်ထက်ငြိမ်းချမ်းရေးကိုဘယ်လောက်တည်ဆောက်နိုင်မလဲ။တိုင်းပြည်ဘယ်လောက်တည်ငြိမ်မလဲ။စီးပွားဖွံ့ဖြိုးတိုးတက်အောင်ဘယ်လောက်လုပ်နိုင်မလဲ။တိုင်းပြည်ကိုယ်သိခါမြင့်မားလာအောင်ဘယ်လောက်ဆွဲတင်နိုင်မလဲဆိုတာကတော့ ပြည်သူတွေကရွေးချယ်တင်မြှောက်ထားသူတွေနဲ့တမတော်စစ်ကောင်းဆောင်တွေဘလောက်တိုင်းတာအထိပူပေါင်းဆောင်ရွက်နိုင်ကြသလဲဆိုတဲ့အပေါ်မူတည်နေမှာဖြစ်ပါတယ်။တစ်ဖက်နဲ့တစ်ဖက်ပူပေါင်းဆောင်ရွက်မှုအားကောင်းရင်ကောင်းသလောက်တိုင်းပြည်ငြိမ်းချမ်းတည်ငြိမ်ဖွံ့ဖြိုးတိုးတက်လာနိုင်မှာဖြစ်ပါကြောင်းသုံးသပ်တင်ပြလိုက်ရပါတယ်။